ကြတာပရင်းနဲ့မနေ့ပိုင်းကဖြစ်ပွားခဲ့တဲ့ဒီတန်ဃာတော်တွေနဲ့ပြည်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကိုမကျေနပ်ကြတဲ့မန္တလေးမြို့ကတန်ဃာတော်တွေကလည်းဒီကနေ့ထိုင်တပိတ်ဆင်နွှဲကြကြပါတယ်မန္တလေးမြို့အိမ်တော်ရာကျောင်းမှာတန်ခါအပား100ကျော်ကနေထိုင်တပိတ်ဆင်နွှဲခဲ့တာဖြစ်ပြီးတော့လက်ဗရောင်းတောင်ဒီနှိမ်နှင်းမှုကိစ္စစုံစမ်းဖို့တောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့အဲ့ဒီထိုင်တပိတ်ဆင်နွှဲတဲ့စီကိုသတင်းယူဖို့ရောက်နေတဲ့ဝိုင်းတော်သားကိုသိန်းထိုင်ဦးကိုဘန်ကောက်ရုံးကနေမဆုမျက်မွန်ကဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။ပထမတော့တန်ခါအပား150လောက်ထိုင်တပိတ်နောက်ပိုင်းတော့100ကျော်လောက်ဖြစ်လာပါတယ်။အဲသူတို့ဒီနေ့ကင်းတနားရီလောက်ကစပြီးတော့3နာရီတိ7နာရီသူတို့ထိုင်တပိတ်ဆင်နွှဲကြတာပါ။ဟု
တ်အဲ့တော့အဲ့လိုမျိုးဆန္ဒပြတဲ့ကန့်ကွက်ပြီးတော့ဆန္ဒပြတဲ့အခါမှာရောသူတို့ဘက်ကတောင်းဆိုမှုတွေဘယ်လိုမျိုးရှိပါလဲရှင်
။ဟုတ်ကဲ့ဒီအဓိကတောင်းဆိုတာကတော့ဒီချားတက်ဖြူခွင်းမှုမှာအဓိကတာဝန်ရှိတဲ့ပြည်တော်စုအစိုးရအနေနဲ့စံဃာတော်တွေနဲ့ပြည်သူတွေချင်းတဲ့လက်ခံတဲ့ဒီပွင့်လင်းမြင်သာမှုရှိရှိနဲ့တာဝန်ယူဖြည့်ရှင်းပေးဖို့သူတို့ကတောင်းဆိုပါတယ်။နောက်ဒီထိခိုက်ဒဏ်ရာရတဲ့စံဃာတော်တွေကိုစစ်မှားရေးဆောင်မှုတွေပေးဖို့တာဝန်ယူရတဲ့သူတို့ကတောင်းဆိုပါတယ်ခင်ဗျာ။အဓိကကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကလူတွေကိုမီးလောင်ကျွမ်းစေတဲ့လက်နက်တွေသုံးပြီးတော့တန်ခါတော်တွေကိုဒီချမ်းပဲဒီတက်ခိုက်ခဲ့တယ်ဆိုပြီးတော့သူတို့ကဒါကိုတာဝန်ယူပေးဖို့ပြောတာပါဆန္ဒပြပွဲမှာတန်ခါတော်တပါးကခုလိုငင်ကြပါပါလေခင်ဗျာ
လောင်ကျွမ်းတဲ့တရုတ်ကတော်များမျက်စိထိခိုက်ပါတယ်ဗျာတရုတ်မျက်နာတော်တစ်ခုလုံးယူယုံမလားဖြစ်သွားပါတယ်ဗျာဒါပြန်တော်မူကဒါမှအဓိပ္ပာယ်ရှိပါတော့တယ်သူမျက်ခွဲကြည့်ရတာဆေးရုံမှာတပြည့်တော်တို့သွားပြီးတော့ကြီးစုခဲ့ပါတယ်ဗျာဒါအပြင်တရုတ်ဆရာတော်များစေခါဆဲကနေအောက်ကိုဆိုရင်ဖွာစာကျင်းတာပဲဗျာဒီတော့များမူတာဝါရမပြောပါဘူးဗျာဒီမှာဓာတ်ပုံနေနဲ့ပြထားပါတယ်ဗျာတရင်းသာရှင်းလင်းပွဲမှာဘယ်လိုလိန်တယ်လဲလို့ကျွန်တော်တို့မျက်ရည်ယိုဖို့ပဲခွဲပါတယ်လို့ဒီလိုမိလောင်မို့နေမတွန်းပါဘူးလို့အခုနှစ်ကရှင်းလင်းသွားတာကြားရပါတယ်အဲ့ဒီလိုမျက်ရည်ယိုဖို့ခွဲရင်ဒီလိုဘာလို့ဒဏ်ရာတွေရတယ်လဲယခုလိုမင်းမဲ့ဇရိုက်ဆန်းစွာလူမဆန်းစွာနဲ့ရဲရဲစက်စက်တိုင်းတစ်ပါးကောင်းစားဖို့အတွက်ကိုယ့်လူကိုတတ်ဖြတ်တဲ့လုပ်ငန်းတွေရတန်းကရအောင်ဆိုပြီးတော့ဒီလိုထိုင်သပိညထိုင်ပြီးတော့အခုလိုချုံချခြင်းဖြစ်ပါတယ်ဗျာ
ကားတော့ဒီနေ့ train debate ဆန္ဒပြပွဲမှာတန်ခါတော်တပါးနေကြတော့လာပါခင်ဗျာ
ဟုတ်ပြီကိုသိန်းထိုင်ဦးကြီးအဲ့တော့မန္လေးအိမ်တော်ရာဖျားမှာလုပ်တဲ့ဒီဆန္ဒပြပွဲမှာတန်ခါတော်တွေပဲလားရှင်တခြားရောပြည်သူတွေပါဝင်ပြီးတော့ဆန္ဒပြတာမျိုးရှိပါလားရှင
်ဟုတ်ကဲ့ပြည်သူတွေကတော့ကျွန်တော်နောက်ပိုင်းသတိထားမိတာ300-300လောက်ရောက်လာပြီးတော့တန်ခါတော်တွေနဲ့အတူလိုက်ပြီးတော့ထိုင်ကြပါလိမ့်ခင်ဗျာဒီရှေ့မှာလည်းတန်ခါတော်တွေထိခဲ့တဲ့ရတဲ့ဓာတ်ပုံတွေကျွန်တော်များများကိုထောင်ထားတော့ဒါတွေကိုကြည့်ပြီးတော့တို့လာပြီးတော့တန်ခါတော်ကြီးနဲ့ပူးပေါင်းကြတာပါ။နောက်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မြက်ကများအဖွဲ့ချုပ်ထက်ပြမာပြည်ကကျောင်းသား20လောက်နဲ့သူတို့ဒီကျောင်းသားတက်မြက်ကအလံထောင်ပြီးတော့တန်ခါတော်ကြီးနဲ့အတူထိုင်ကြပါပါဝင်လာတာကျွန်တော်တွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါအဲ့တော့အဲ့လိုမျိုးအခုလိုမျိုးဖြစ်နေတဲ့အခြေအနေဒီလိုလှုပ်ရှားမှုတွေကိုကြည်ချင်းအဖြစ်ဒီ2009ခုနှစ်တုန်းကဖြစ်တဲ့ဒီရွှေဝါရောင်တန်ခါလှုပ်ရှားမှုအခြေအနေမျိုးရောက်သွားမဲ့အနေအထားမျိုးရောကိုသိန်းထိုင်ဦးသုံးသပ်မိပါလားရှင့်။
ဟုတ်ကဲ့တော့ဒီမိကုန်းကိုဒီလှုပ်ရှားတဲ့တန်ခါတော်ကြီးကိုမြေကြည့်ပါတယ်ခင်ဗျာ။အဲ့ဒီမှာမဟာကဏ္ဍရုံကျောင်းတိုက်ကဆရာတော်ဦးတော်ပြတာကတော့အခုလိုဖြေချသွားပါလိမ့်ခင်ဗျာ
တာဝန်ရှိသူအစိုးရအနေနဲ့ဒီကိစ္စပေါ်မှာပြေးပြေးလေးလေးဖြေရှင်းမယ်ဆိုလို့ရှိရင်ဒီနေ့ဖြေရှင်းရင်လက်ခံပြင်းတော်မှာပဲအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဒီကိစ္စကိုဦးစင်းတော့တဖြည်းဖြည်းနဲ့ဖူးပြီးအင်အားကောင်းလာအောင်လုပ်သွားမယ်ပကုတ်ဒီနေ့ဘာမှမလုပ်နိုင်လဲဆိုလို့ရှိရင်ပကုတ်ကတန်ခါတော်မျိုးလက်ပလောင်းတော်မှာရောက်နေတယ်နောက်ပြီးတော့စေရုံမှာအများကြီးရောက်နေကြတယ်အဲ့ဒီခါကျတော့ဟိုမှာပကုတ်မှာရုပ်တရက်ထလုပ်ဖို့ခက်ခဲသွားတယ်အဲ့ကြောင့်မလို့ကျုံမြတ်မှုတွေမကောင်းငယ်ဘူးဆိုလို့ရှင်လိုချင်တဲ့ဖြည့်မထွက်ဘူးဆိုလို့ရှင်အဲ့လိုရွာရောင်ပုံစံမျိုးထိအောင်သွားဖို့စိတ်ကူးတယ်ဆို
တော့ဒါကတော့ဒီနေ့ထိုင်တပိတ်ဆန္ဒပြပွဲမှာပါဝင်တဲ့မဟာကဏ္ဍကိုကျောင်းလိုက်ဆရာတော်ဦးတော်ပိကမင်းကြားသွားတာပါခင်ဗျာဒီနေ့ပွဲကမန္တလေးမှာဒါပထမဆုံးဒီလေဗရောင်ကျင်းကြီးတောင်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးတန်ခါတော်ကြီးရဲ့ထိုင်တပိတ်ဆန္ဒပြပွဲပါဒီလိုဆန္ဒပြပွဲတွေမကြမကြာဆက်လုပ်သွားမယ်သူတို့တောင်းဆိုတာကိုမလိုက်ရဘူးဆိုရင်ကြမ်းကြာဆက်ပြီးတော့လုပ်သွားမယ်လို့လည်းတန်ခါတော်တွေကမိန့်ကြပါလေ
ဒါကတော့မန္တလေးမှာတန်ခါတော်တွေထိုင်တပိတ်ဆင်နွှဲကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာသတင်းယူဖို့ရောက်နေတဲ့ဝိုင်းတော်သားကိုသိန်းထိုင်ဦးကိုဘန်ကောက်ရုံးကနေမဆုမျက်မွန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဒါနဲ့တဆက်တည်းပဲဒီလက်ဗရောင်းတောင်စီမံကိန်းကိုကန့်ကွက်ဆန္ဒပြတဲ့တပိတ်စခန်းတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်ရှုံချတဲ့ဆန္ဒဖော်ထုတ်မှုကိုရန်ကုန်မှာလက်တံဃာတော်တွေစုဝေးပြုလုပ်ခဲ့ပါတယ်။ညနေ၄နာရီလောက်မှာတံဃာတော်အပါ20လောက်နဲ့ပြည်သူအင်အား20ခန့်မှန်းခြေစုစုပေါင်းအင်အား40လောက်ဟာစုလေဖျားမှာစုဝေးစတင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတံဃာတော်တွေဟာမနေ့မနေ့ပိုင်းကဒီလက်ဗရောင်းတောင်စီမံကိန်းကန့်ကွက်ဆန္ဒပြပွဲမှာအာဏာပိုင်တွေအကြမ်းဖက်မှုကြောင့်မီးလောင်ထိခိုက်ဒဏ်ရာရခဲ့ကြတဲ့တန်ခါတော်တွေရဲ့ဓာတ်ပုံတွေကိုကင်ဆောင်ထားကြပါတယ်။စုလေရင်ပြင်တော်မှာတပတ်ပတ်ပြီးတော့မဟာဗန္ဒူလာလမ်းအတိုင်း လမ်းလျှောက်နောက်လမ်း90ထိပ်မှရှိတဲ့မြမစီးပွားရေးဥပိုင်လီမိတက်ရုံးချုပ်ရှိမှကန့်ကွက်ဆန္ဒပြပြီးလူစုခွဲခဲ့ကြတယ်လို့မျက်မြင်သက်သေတူက VOA ကိုအခုလိုပြောပြပါတယ
်။အခုနေရာနေပြီးတော့ဒီစီးပွားရေးဥပိုင်လီမိတက်တွေချိတက်လာတယ်။ပြီးတော့အစီးပွားရေးအခုဘာလဲမတက်စီမှာကျွတ်ကျော်တန်တစ်ခုអော်တယ်အဲ့လိုအခုអော်နေနေအခုခုခဏနေပြီးတော့မယ်ရှင်အခုပြန်ထွက်နေပြီးကို
ပ
ထမဥပ္ပိုင်စီဝိုင်းဥပ္ပိုင်ကုမ္ပဏီလီမိတက်အဲ့လိုမရှိဆိုရဲဟာတွေကိုခေါ်ကြတယ်ပြီးတော့ theater တွေဆရာစာကျွတ်ကြလားမသိဘူးဗျကျွန်တော်အခုပြောနေချိန်မှာတော့ပြန်တပားကြီးပြန်ပြီးတော့ကြွနေပြီရှင်အခုတော့အားလုံးပြန်ကုန်ကြပြီအခုလူတော့ရှင်သွားပြီဥပ္ပိုင်လီမိတက်ရှင်ပါဟုတ်ကဲ့ theater တွေကအခုကားနဲ့အတိအကျပြန်ကြွနေဗျစားတပြီးပေါ့ theater တွေဆုတ်တက်ပြီးတော့ပြန်ကြွနေ
နိုင်ဝဲလောက်ကြတဲ့ဒီဆန္ဒပြပွဲကိုတော့အာဏာပိုင်တွေဘက်ကစောင့်ကြည့်မှုတွေရှိခဲ့ပေမဲ့ထင်ထင်ရှားရှားလုံခြုံရေးတပ်တွေထားရှိတာအနှောက်အယှက်ပေးတာမျိုးတော့မရှိဘူးလို့သိရပါရဲ့ရှင်။